လသမဂ္ဂအနေနဲ့မဂျိုအန်တိုနီယိုဂူတာရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအဝေးခန်းစားမှာမြန်မာစစ်တပ်ကကလေးစစ်သားစုဆောင်မှုပြုလုပ်တဲ့လက်နက်ကင်တပ်ဖွဲ့စည်းရုံးတွေကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်ကလေးစစ်သားစုဆောင်မှုတည်တသာယုံနေသွားသလိုအရေးယူဖြစ်ပေးမှုတွေဆက်လက်ပြုလုပ်နေပြီးကလေးစစ်သားစုဆောင်မှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုခြေရာခံပြီးအစီအခံဖို့သဘောတူညီတာကြောင့်အခုလိုစီးရင်တွေကဖယ်ရှားလိုက်တာလို့ကုလသမဂ္ဂမြို့ကစီးခံထားပါတယ်။ဒါပေမဲ့ဒီခုရေးချုပ်ပေါ်တာတွေကြောင့်ကလေးတွေပေါ်ထိခိုက်ညံ့တာမှုတွေရှိနေသေးတဲ့အဖွဲ့အစည်းဖြစ်အစီအခံစားရဲ့အချက်ပေါ် Annex 1ပါစီးရင်တွေမှာတော့တမတော်ကြီးတက်တဲ့နေကြာဆောင်တက်ပူတွဲထားတဲ့တက်တွေကိုဆက်လက်ထည့်သွင်းထားပါတယ်။အစိုးရလက်နက်ကိုင်တပ်မဟုတ်တဲ့ဝါပြည်သွေးစီကြီးကြီးတက်လည်းအဲ့ဒီစီးရင်ထဲမှာပါဝင်နေပါတယ်။လိန်ကြဖတ်မှုတက်ဖြတ်မှုနဲ့ကိုအင်ကာဆုံးရှုံးစင်မှုဆိုင်ရာကျူးလွန်ချက်တွေကြောင့်အဲ့ဒီချက်ပေါ်စီးရင်ထဲမှာထည့်သွင်းထားတာဖြစ်တယ်လို့အစိုးရကထားပါတယ်။ကလေးစစ်သားစုဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းရဲ့မှာပါရှိတဲ့အဖွဲ့အစည်းတွေအနေနဲ့သစ်စင်စီးရင်ခံစားအသက်မထုတ်ပြန်ပြီးတနေ့တာကာလအတွင်းကုလသမဂ္ဂရဲ့လုပ်ငန်းစီမံချက်ကိုအပြည့်အဝအကောင့်ထည့်ဖို့ပြီးကလေးစစ်သားစုဆောင်တဲ့အပြည့်ကျူးလွန်မှုတွေရပ်ဆိုင်မယ်ဆိုရင်အခုလိုကလေးစစ်သားစုဆောင်တဲ့လက်နက်ကန်အဖွဲ့အစည်းကနေပဲဖြတ်နိုင်တယ်လို့လည်းကုလသမဂ္ဂကအစီရင်ခံထားပါတယ်ခင်ဗျ။